မြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာမှာအလဲအလတ်အဆင့်ကိုရောက်လာပြီလို့2016ခုနှစ်အတွက်ကုလသမဂ္ဂကထုတ်ပြန်တဲ့လူသားဖွံ့ဖြိုးမှုအစိုးရခေတ်စာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုအညွန့်ကိန်း HDI ကအာဆီယံဒေသအတွင်းနိုင်ငံတွေနဲ့ရှိရင်တော့အနေအဆုံရှိနေသေးပါ။ HDI အညွန့်ကိန်းဒီထက်ပိုတိုးတက်ဖို့ဆိုရင်တော့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဒီထက်ပိုပြီးရင်းနှီးမြှုပ်နှံဖို့လိုတယ်လို့အစိုးရခေတ်စာပြုစုရေးသားသူ Thomas King ကဒီကနေ့ရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစည်းအဝေး UNDP ရုံးမှာလုပ်တဲ့ရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။ဒီကြောင့်ပြည်စုံကိုရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထောင်ကပြောပြပေးပါမယ်ရှင်။
နိုင်ငံအသီးသီးရဲ့ပညာရေးလူသက်တမ်းနဲ့ဝင်ငွေတို့ကိုတိုင်တာပြီးကုလသမဂ္ဂကနေနှစ်စဉ်ရေးသားထုတ်ပြန်တဲ့လူသားဖွံ့ဖြိုးရေးဆိုင်ရာအညွှန်းကိန်းမှာမြန်မာနိုင်ငံအနေနဲ့အလေအလတ်အဆင့်ထိတိုးတက်လာရပါလူတိုင်းအတွက်လူသားဖွံ့ဖြိုးမှုလို့နာမည်ပေးထားတဲ့လူသားဖွံ့ဖြိုးမှုအစိုးရခန်းစာ2016မှာမြန်မာနိုင်ငံရဲ့အဆင့်ကို UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss Retina Lock Deslian ကအခုလိုပြောပါရစ
် Over the past 5 years the country's HDI scoregrew
by 5.7%. လွန်ခဲ့တဲ့9နှစ်တွင်မြန်မာနိုင်ငံရဲ့ရမှတ်ဟာ 5.9 ရာခိုင်နှုန်းတိုးတက်ခဲ့ပါတယ်။အမှတ်တက်လာတဲ့သဘောကတော့မြန်မာနိုင်ငံဟာအခုဆိုရင်နိုင်ငံပေါင်း188နိုင်ငံထဲမှာအဆင့်145ကိုရောက်လာတာပါပဲ။ရမှတ်နဲ့အဆင့်တွေတိုးတက်လာတာကတော့တိတ်ကိုကောင်းတဲ့သတင်းပါ။ဒါပြင်အမှတ်တက်လာတာကြောင့်မြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာနှိမ့်ကျတဲ့အဆင့်ကနေအလေအလတ်အဆင့်ကိုရောက်လာပြီဖြစ်ပါတယ်။
ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့လူသားဖွံ့ဖြိုးမှုအညွန့်ကိန်းမှာဒေသတွင်းအာဆီယံနိုင်ငံတွေနဲ့နှိုင်းယှဉ်တောင်မှအနေအဆုံအခြေအနေမှာရှိနေသေးပြီးကိုဝင်ဆောင်မိခင်တွေရဲ့ကျန်းမာရေးနဲ့ငါးနှစ်အောက်ကလေးသေဆုံးမှုကလည်းတောင်အာရှရဲ့ပြည်မြအဆင့်အောက်မှာရှိနေဆဲဖြစ်တာကိုဒီအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုဖြစ်ရတဲ့အခြေအနေကိုရှင်းပြသူကတော့အစိုးရခန်းစာရေးသားသူတဦးလည်းဖြစ် UNDP ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Thomas Greenberg
Myanmar is still suffering from the legacy.
မြန်မာနိုင်ငံဟာအတိတ်ရဲ့ဒဏ်ကိုခံစားနေရပါတယ်။စီးပွားရေးကိုဖွင့်ပေးတဲ့နိုင်ငံသားယဉ်နီမြုံနံမှုတွေဝင်လာတဲ့ဆရာတွေတွေ့ရပါတယ်။ဒါပေမဲ့လူသားဖွံ့ဖြိုးမှုအညွန့်ကိန်းဟာတိတ်ကိုဖြည်းနေတဲ့နှုံနဲ့ပြောင်းလဲတဲ့အညွန့်ကိန်းမှာလူသက်တမ်းအကြောင်းကျွန်တော်တို့ပြောကြပါတယ်။မွေးကင်းစကလေးသေးဆုံးနှုံကိုရှော့ချပြီးတော့ဒီပိုင်းကိုတိုးတက်အောင်ခန့်မှန်းမြန်လုပ်နိုင်ပါတယ်။ဒါပေမဲ့ကဏ္ဍအားလုံးတိုးတက်ဖို့ကတော့အချိန်သိပ်ယူရပါတယ်။နောက်တစ်ပိုင်းကတော့ပညာရေးပါဒီထဲမှာပညာစတင်တော့မဲ့ကလေးငယ်တွေရဲ့ပညာရေးပါတယ်လို့အရွယ်ရောက်ပြီးသူတွေရဲ့ပညာရေးလည်းပါပါတယ်လွန်ခဲ့တဲ့နှစ်20ကကျောင်းထွက်သွားသူတွေရဲ့ပညာရေးကတိုးတက်တော့မှာမဟုတ်ပါဘူးဆိုတော့ဒါဟာတိတ်နှေးတဲ့နှုံနဲ့ပြောင်းလဲတဲ့အညွန့်ကိန်းဖြစ်ပြီးတော့နိုင်ငံလူဦးရေတယောက်ချင်းစီအနေနဲ့အစစ်မြစ်ပညာကိုသင်ယူနိုင်မှပဲတိုးတက်နိုင်မှာဖြစ်ပါတယ
်ဒီအခြေအနေပြောင်းလဲပြီးတိုးတက်ဖို့လုပ်တင်တာကိုလည်း Thomas Green ကအခုလိုအကြံပေးပြောဆိုသွားပါတယ
် In terms of what to do I mean it's really a question of investing in
တိုးတက်ဖို့အတွက်ဘာလုပ်ရမလဲဆိုတာကတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာယင်းနှိမ့်မြှုပ်နှံမှုနဲ့စီးပွားရေးဖွံ့ဖြိုးမှုကနေအားလုံးအကျိုးခံစားနိုင်အောင်လုပ်ဖို့ပါအဲ့ဒီလိုလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့ဒေတာတွင်းနိုင်ငံတွေကိုအမိလိုက်ပြီးတော့တိုးတက်လာတာကိုမြင်ရမှာဖြစ်ပါတယ်
ဒီကဘာလုံးအတိုင်းအတာနဲ့ကြည့်မယ်ဆိုရင်လေ1990ကနေ2015ခုနှစ်အထိနိုင်ငံအားလုံးမှာပြည်မြလူသားဖွံ့ဖြိုးမှုတိုးတက်လာပြီမလို့လူပေါင်း 1.5 ဘီလီယံနီးပါးကတော့ကျန်းမာရေးပညာရေးနဲ့လူမှုအဆင့်တန်းတို့မှာအားနည်းမှုတွေနဲ့ရင်ဆိုင်နေရပြီးဆင်းရဲနှွမ်းပါမှုအခြေအနေမျိုးစုံမှာနေထိုင်နေရဆဲဖြစ်တယ်လို့ဒီအစဉ်ခေတ်စာမှာဖော်ပြထားပါတယ်ခင်ဗျာ